ဆီးရီးယားနိုင်ငံအတွင်းက IS အစွန်ရောက်အကြမ်းဖက်သမားတွေကိုအားပေးကူညီရဲဆိုတဲ့ဆွဆွဲချက်နဲ့ Australia အမျိုးသားသူနာပြုသူကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့အမှုနဲ့တရားစွဲဆိုထားပါတယ်။အကြမ်းဖွဲ့စီကိုအားပေးကူညီမှုဆိုတဲ့ဆွဲချက်အပြင်တိုင်းတစ်ပါးကအကြမ်းဖက်လုပ်ရတွေနဲ့ချိတ်ဆက်နိုင်အောင်လူတဦးကိုအားပေးရန်ကူညီရန်ကြံစည်မှုဆွဲချက်တွေနဲ့လည်းတင်းငွေတွေနေတော့ကမဲလ်ဘုန်းတရားရုံးကနေအဒမ်ဘရုတ်မန်ကိုဆွဲဆိုထားတာပါဆီးရီးယားနိုင်ငံကိုသွားခဲ့တဲ့နောက်ဒီတင်းပတ်အစောပိုင်းတုန်းကတူရကီနိုင်ငံမှာလာပြီးလက်နက်ချအဖမ်းခံခဲ့တဲ့အသက်39နှစ်အရွယ်ဘရုတ်မန်ဟာတူရကီနိုင်ငံကနေတောက်ကြနေတော့ကဩစတြေးလျကိုပြန်ရောက်လာတော့ပါကလင်း၅ရောက်ဖေးလဲဖြစ်တဲ့ဘရုတ်မန်ဟာလူသားချင်းကူညီမှုအစီအစဉ်အချို့နဲ့ဆီးရီးယားကိုသွားရောက်ခဲ့တာဖြစ်တယ်လို့ဩစတြေးလျသတင်းဌာနတွေကပြောပါတယ်ဆီးရီးယားမှာတန်ရာရခဲ့ပြီးတဲ့နောက်အကြမ်းဖက်အဖွဲ့နဲ့ပူးပေါင်းဖို့ဖိအားပေးခိုင်းစေခံခဲ့ရတယ်လို့ဆိုပါတယ်သူကိုလာမဲ့တင်းလာနေမှာမဲလ်ဘုန်းမြို့အတရားရုံးမှာနောက်တစ်ကြိမ်ရုံးထုတ်ပါလိမ့်မယ် IS အပြင်အချမ်းဖက်အုပ်စုတွေနဲ့ပူးပေါင်းတိုက်ဖို့အရှိအလေပိုင်းကိုသူ့နိုင်ငံသားတွေခီးသွားခဲ့ပြီးတဲ့နောက်ပြည်တွင်းမှာကြီးထွားလာနေတဲ့စစ်သွေးကြွအရေးအတွက်ဩစတြေးလျနိုင်ငံတွင်တတိကြီးကြီးထားနေရတာပါအချမ်းဖက်နေနေရင်းအတွက်ဝင်ရောက်စီးနင်းမှုတွေကိုလည်းရဲဘက်ကနိုင်ငံတော်အပြုလုပ်ခဲ့ပါတယ်ဝန်ကြီးချုပ်တိုနီအက်ဘော့ကလည်းအမျိုးသားလုံခြုံရေးဥပဒေတွေကိုပုံမပြတ်ထမ်းမှုတိုက်တွန်းနေပါတယ်ဒီထဲမှာဩစတြေးလျနိုင်ငံသားတွေနှစ်နိုင်ငံသားခံယူထားတဲ့ကိစ္စကိုပြက်ပြယ်စေမယ့်အချက်လည်းပါဝင်ပါတယ်